ပြီးခဲ့တဲ့ဇွန်လ10ရက်နေ့ကဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့ဟာအစိုးရလွှတ်တော်နဲ့တပ်မတော်ထိပ်ပိုင်ခေါင်းဆောင်တွေပါဝင်တဲ့အရေးပေါ်စီဝေးတရားကျင်းပပါတယ်။ရခိုင်ပြည်နယ်အရေးကိစ္စအပါဝင်အမျိုးသားလူမျိုးရေးနဲ့နိုင်ငံတကာဆက်ဆံရေးအခြေအနေများနဲ့ဆက်လျင်းတဲ့အစည်းအဝေးလို့ခေါင်းစဉ်တက်ထားပြီးကာလုံလို့ခေါ်တဲ့အမျိုးသားကာကွယ်ရေးနဲ့လူမျိုးရေးကောင်စီအဖွဲ့ဝင်17ယောက်လုံးလည်းအဲ့ဒီစီဝေးမှာပါဝင်ပါတယ်။အဲ့ဒီအစိုးရတက်တန်းနှစ်နှစ်ခွဲနီးပါးကာလအတွင်းခုလိုစီဝေးမျိုးခေါ်ဘူးတာဒါဒုတိယအကြိမ်ပါ။ဒီစီဝေးခေါ်ရတဲ့အကြောင်းရင်းကဘာဖြစ်မလဲအစီအွေးကနေဘလို့အကျိုးဆက်တွေရနိုင်မလဲဆိုတာကုရပဆွေးနွေးတင်ပြသွားပါမယ
်တက်မတော်ထိပ်ပိုင်းကောင်းဆောင်နေပါတဲ့အရေးကြီးအစီအွေးကျင်းပရတဲ့ကိစ္စကတော့နိုင်ငံတော်သမ္မတရုံးထုတ်ပြန်ချက်ထဲမှာပါတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP တို့နဲ့နားလည်မှုစာကြုံလွှာရေးထိုးခဲ့တဲ့အခြေအနေလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းမှုအခြေအနေ Shangri-La Dialogue နဲ့ဆက်ဆက်ကိစ္စတွေရခိုင်ပြည်နယ်နဲ့နေဆက်လုံခြုံရေးကိစ္စရပ်တွေအပြင်ထုတ်ပြန်ချက်မှာဖော်ပြမထားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာအစိုးရကိုပေးပို့ထားတဲ့အကြောင်းကြားစာကိစ္စအပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံးကမြန်မာအာဏာပိုင်တွေကိုတရားစွဲဖို့ကြိုးပမ်းနေတဲ့ကိစ္စတွေလည်းပါဝင်မှာဖြစ်ပါတယ်မြန်မာအစိုးရဟာပြီးခဲ့တဲ့ဇွန်လ6ရက်နေ့ကပဲရခိုင်ပြည်နယ်ကနေရက်ဆွန့်ခွာသွားတဲ့ပြည်လည်လက်ခံရေးလုပ်ငန်းစဉ်ကိုအထောက်ပံ့ပြုနိုင်ဖို့အတွက်ကုလသမဂ္ဂအေဂျင်စီတွေဖြစ်တဲ့ UNHCR, UNDP တို့နဲ့နားလည်မှုစာကြုံလွှာလက်မှတ်ရေးထိုးခဲ့ပါတယ်။အားလုံးသိကြပြီးဖြစ်တဲ့အတိုင်းမြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ဟာရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့မွတ်စလင်ဒုက္ခသည်တွေကိုပြန်လည်ခံရေး2019နိုဝင်ဘာလ23ရက်နေ့ကတည်းကလက်မှတ်ရေးထိုးခဲ့ပြီးဖြစ်ပေမဲ့လက်ရှိ8လ9လကြားတဲ့အတိုင်းနှစ်နိုင်ငံအစီအစဉ်နဲ့ပြန်လာတဲ့ဒုက္ခသည်တွေတရောမှမရှိသေးပါဘူး။အဲ့ဒီလိုပြန်မဝင်လာနိုင်သေးတဲ့ကိစ္စမှာဒုက္ခသည်တွေပြန်ဝင်လာရင်ဘေးကင်းလုံခြုံစိတ်ချရမှုရှိပါမလား။သူတို့ပြန်လာရင်စောင့်ကြည့်မဲ့သူဘယ်သူတွေရှိနေမလဲဆိုတဲ့အချက်လဲတစ်ချက်ပါဝင်ပါတယ်2016အောက်တိုဘာလနဲ့2019ဩဂတ်လရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်မှုတွေဖြစ်ပွားတက်မတော်ကအကြမ်းဖက်မှုတံပြန်နှိမ်နှီးရေးတွေလုပ်ပြီးနောက်ပိုင်းအဲ့ဒီဒေသတွေက ICRC နဲ့ WFP ဝန်ထမ်းနည်းနည်းပပကလွှဲရင်အခြားကုလသမဂ္ဂဝန်ထမ်းအားလုံးနီးပါးထွက်ခွာသွားခဲ့ကြပါတယ်နောက်ပိုင်းကုလသမဂ္ဂအေဂျင်စီတွေအဲ့ဒီဒေတာတွေပြန်ဝင်နိုင်ရေးကိစ္စအစိုးရနဲ့အချင်းချင်းညှိနှိုင်းပြီးမှအခုလိုနားလည်မှုစာကြုံလွှာလက်မှတ်ထိုးနိုင်ခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကိုကုလသမဂ္ဂအေဂျင်စီတွေပြန်ဝင်ဖို့ကိစ္စအတိုက်ခံပြည်ခိုင်ဖြိုးပါတီနဲ့ရခိုင်မျိုးသားပါတီဘက်ကတိုက်ပြီးလက်ခံလိုကြတာမဟုတ်ပါဘူး။ဒီလိုနဲ့ဒီကိစ္စတက်မတော်ထိပ်ပိုင်းခေါင်းဆောင်တွေနဲ့ပါနားလည်မှုယူဖို့ဖြစ်လာတာလို့မှန်းဆရပါတယ
်။လက်ရှိတွေ့ဆုံပွဲမှာဆွေးနွေးကြတဲ့နောက်အရေးကြီးကိစ္စတစ်ခုကတော့ပြီးခဲ့တဲ့မေလ31ရက်နေ့ကဖွဲ့စည်းမယ်လို့ကြေညာခဲ့တဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်နဲ့လည်းပတ်သက်ပါတယ်။နိုင်ငံတော်သမ္မတရုံးကြေညာချက်မှာတော့ရခိုင်ပြည်နယ်အတွင်းပြန်လည်စစ်မြေကြီးတည်ငြိမ်အေးချမ်းရေးနှင့်ဖွံ့ဖြိုးတိုးတက်ရေးတို့ဆောင်ရွက်ရာတွင်အမျိုးသားအစည်းအဝေးတရအနေဖြင့်မြန်မာအစိုးရသည်လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်တရဖွဲ့စည်းရန်ဆုံးဖြတ်ပြီးဖြစ်တဲ့အကြောင်းအဲ့ဒီကော်မရှင်ဟာအာဇာအကြမ်းဖက်အဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုပြီးတဲ့နောက်လူ့ခွင့်ရေးချိုးဖောက်မှုတွေအဲ့ဒါနဲ့ဆက်နွယ်တဲ့ကိစ္စတွေကိုစုံစမ်းစစ်ဆေးကြမယ်ကော်မရှင်မှာနိုင်ငံတကာပုဂ္ဂိုလ်ကြီးတယောက်ပါဝင်စုစုပေါင်းအဖွဲ့ဝင်3ယောက်ပါမယ်လို့ဆိုထားပါတယ်ခုဆိုရင်ဒီအဖွဲ့မှာပါတဲ့နိုင်ငံသားနဲ့မြန်မာနိုင်ငံသားတွေဘယ်သူတွေမှမသိရသေးပေမဲ့ဖြစ်တော်ထဲမှာတော့ကန့်ကွက်မှုပေါ်ပေါက်ခဲ့ပြီဖြစ်ပါတယ်ပြီးခဲ့တဲ့ဇော်လာ6ရက်နေ့ကကျင်းပတဲ့ပြည်လူတော်အစည်းအဝေးမှာရှမ်းပြည်နယ်မိုင်းပန်အမတ်ဦးဆိုင်ကျော်မိုးကရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်ဖွဲ့မယ်ဆိုရင်နိုင်ငံသားမပါပဲပြည်တွင်းကကျွမ်းကျင်ပညာရှင်တွေနဲ့ပဲဖွဲ့စည်းဖို့ပြည်တော်စုအစိုးရကိုတိုက်တွန်းကြောင်းအရေးကြီးအဆိုတင်သွင်းခဲ့ပါတယ်အဆိုကိုပြည်လူတော်ကလက်ခံဆွေးနွေးပါလိမ့်မယ်ဒီလိုအကြောင်းတွေကြောင့်တပ်မတော်နဲ့သဘောတူညီချက်ရယူနိုင်ဖို့အဲ့ဒီပြဿနာကလည်းဆွေးနွေးပွဲထဲပါဝင်လာရတာဖြစ်နိုင်ပါတယ်
အစိုးရဟာဒီထိပ်သီးအစည်းအဝေးကျင်းပဖို့ဇွန်လ9ရက်နေ့ကမှလွှတ်တော်အစည်းအဝေးတွေကိုရုတ်တရက်ဖျက်သိမ်းညဘက်ဒေါက်ဆန်းစုကြည်တမနာဦးဝင်းမြင့်နဲ့အစိုးရခေါင်းဆောင်တွေတွေ့ပြီးရုတ်တရက်ကျင်းပရတဲ့ပုံစံမျိုးဖြစ်ပါတယ်။အကြောင်းရင်းကတော့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးဟောက်တူဆွမ်းကနေတဆင့်မြန်မာအစိုးရကိုကုလသမဂ္ဂလုံခြုံရေးကောင်စီကပေးပို့တဲ့စာနဲ့လည်းသက်ဆိုင်နိုင်ပါတယ်။အဲ့ဒီစာမှာအချက်၄ချက်ပါပြီးရခိုင်ပြည်နယ်မှာလူသားချင်းစာနာမှုအကူအညီပေးဖို့ကုလသမဂ္ဂအေဂျင်စီတွေဝင်ခွင့်ပေးဖို့တောင်းဆိုတာလူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးပွင့်လင်းမြင်သာစွာစစ်ဆေးပြီးအရေးယူပေးဖို့တောင်းဆိုတာကော်ဖီအာနန်ကော်မရှင်အစီအခံစာကိုအကောင့်ထဲပေါ်ပေးဖို့တောင်းဆိုတာမကြခင်မြန်မာနိုင်ငံရောက်လာမယ့်ကုလသမဂ္ဂအထွေထွေအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နဲ့မြန်မာနိုင်ငံတာဝန်ရှိသူတွေပူးပေါင်းဆောင်ရွက်ဖို့တောင်းဆိုတာစတာတွေပါဝင်တယ်လို့ဆိုပါတယ် Let's see NLD Soya Songya Chadriha, Eri Sapa Chadrihu, account here Pony De Lu Yusayabi, Deborah Baka Lakala, Yebo Siwi, Mapimini, Jimbayara, Lu Nale Naimare. Attack can be kind to Badi Ne, Deborah Bakaro, Dom Sansujine, NLD Soyagu, Galo Siwim Kalu, Subi, Wipali Shibare, Tabime, Ejin Tamara Utense, Soya Letter, Natal Senakuni, July Nia Nirungale, Galo Makobe, Akulue, Soya Luto. Demero, take by Gonzani, Dresson, Siwe, Loke, Bure, Taraka, Shigebi, Pesibo, Chicken, Uri, Boma, Chosali, Nia, Dosen, Ni, Gajiba, Demerane, Soya, Puewini, Badi Nangaye, Meloya, Chaku, Jimbo, Sunu, Gedar, Tibari.
The young lady, Dosa, Suji, Suya, Nene, Galo, Siwe, Makowe, Nanga, take the Gonzani, Siwe, Lujara, they sign a Gisaro, Mohubau. Have we met the gate, Yiji, at Chegaro, you can be a better than a Pishima. Damro Bega Tibet and Gonzo in it, Nale who Yayu Yedi Macabe. Ochi, Longu Yene, Ocho Anabe, Sinsin it. You can't get Gonzoni, Bega. Let's see Suya County Pony there. You can't be in a Betana, Pishi, Lunganzi and Bo. Say by Leba, Bubo Sawyer Bama. A cake at Jadadi with Jolan and my Pijama.